ဘရာဇီးနိုင်ငံမှာဩဂုတ်လ9ရက်နေ့ကနေ21ရက်နေ့ထိကျင်းပမယ့်2016နွေရာသီအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံပေါင်း206နိုင်ငံကအားကစားသမား1000ကျော်ဟာပွဲတော်ကျင်းပမယ့် Rio de Janeiro မြို့ကိုတွားရောက်နေကြပြီဖြစ်ပါတယ်။ဒီ2016 Rio Olympic အားကစားပွဲတော်မှာပါဝင်ရှင်ပြိုင်မယ့်မြန်မာအားကစားသမားအဖွဲ့ဟာလည်းအခုဆိုရင် Rio de Janeiro မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။အပြည့်စုံတော့ဆက်သွယ်မင်းမြန်ထားတဲ့ဒေါခင်မျိုးတက်ကပြောပြမှာပါ။
ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာတောက်ကြံနေရောက်ရင်2016 Olympic အားကစားပွဲတော်ကိုစတင်ကျင်းပတော့မှာဖြစ်ပါလေ။မနေ့ကဗုဒ္ဓဘူးနေ့မှာတော့ဂျပန်90ကြာဘရာဇီးနိုင်ငံတဝန်းလက်ဆင့်ကမ်းတည်ဆောင်နေတဲ့ Olympic မီးရှူတိုင်ဟာ Rio မြို့ကိုတင်မောနဲ့ဆက်ရောက်လာပြီးဖြစ်ပါလေ။ဒီမီးရှူတိုင်ကို Olympic အားကစားပွဲတွေစတင်ရန် Greek နိုင်ငံကနေဘရာဇီးနိုင်ငံ Brazilian မြို့ကိုမေလမှာ Brazil Olympic Committee ဥက္ကဋ္ဌကာလို့စ်အာတာနော့စမန်ကိုရင်တည်ဆောင်လာခဲ့တာဖြစ်ပါတယ်။အိုလံပစ်ပွဲတော်ကျင်းပမယ့်နေရာကိုဒီမီးရှူတိုင်ရောက်မလာခင်တည့်ရက်မှာပဲအားကစားပွဲမှာပါဝင်ဆင်နွှဲမယ်။အဖွဲ့ဝင်17ဦးပါမြန်မာအိုလံပစ်အားကစားသမားအဖွဲ့လည်းရီယိုဒီဂျနေရိုကိုရောက်လာကြပြီဖြစ်ပြီးတန်ယုံကလိုအပ်တဲ့အကူအညီတွေပေးနေပါတယ်လို့ဘရာဇီးနိုင်ငံဆိုင်ရာမြန်မာသံမတ်ကြီးတိရိပြန်ချီဦးထွန်းနေလင်းက VOA ကိုပြောပါတယ်။
သူတို့ကအားလုံးပြအဖွဲကောင်းဆောင်ရင်သူတို့အုပ်ချုပ်မှုအရာရှိရယ်။နောက်သူတို့ဧည့်သည်တို့တယောက်ရယ်။အပါပဲအားလုံးသူတို့က17ယောက်လို့ကျွန်တော်တို့သိထားပါတယ်။အဲသူတို့ကရီယိုရောက်ကြပါပြီ။ကျွန်တော်ရှိရဒီကပထမအတွင်းဝင်တယောက်နဲ့ဒုတိယအတွင်းဝင်တယောက်နှစ်ယောက်သွားပြီးတော့သူတို့လေစိတ်မှတူတာတို့အားကစားရပို့တာတို့လိုအပ်တဲ့အကူအညီတွေသူတို့လုပ်ပေးနေပါတယ်။
မြန်မာအဖွဲ့ကိုအားကစားနဲ့ကာယပညာဦးစီးဌာနညွှန်ကြားမှုချုပ်ဦးမျိုးလွင်ကဦးဆောင်ပြီးအားကစားသမား9ဦးအပြင်အုပ်ချုပ်သူနဲ့ရှေ့ပြေးစီစဉ်သူတဦးပါဝင်တယ်လို့တိုင်ကွန်ဒိုအားကစားအတွက်မြန်မာဒိုင်တဦးလည်းပါပါတယ်။မြန်မာအားကစားအဖွဲ့ဟာရီယိုဒီဂျနေရိုမြို့ကိုကြမ်းကြမ်းမမရောက်ရှိလာပြီးဖြစ်ကြောင်းနဲ့အဆအဆအဆင်ပြေပါတယ်လို့မြန်မာအားကစားအဖွဲ့ကိုတောက်ရောက်ကြိုဆိုခဲ့တဲ့ဘရာဇီးနိုင်ငံဆိုင်ရာမြန်မာတန်ယုံဒုတိယအတွင်းဝင်ကပြောပါတယ်
။ကျောင်းမြန်မာဒယ်လီဂေးရှင်းရောက်တာတော့မနေ့ကည9:40 ရာရောက်တာပါကျွန်တော်တို့ဒီအားကဒရိုက်တာဂျန်နယ်ပါပါအားသားနဲ့ကာယပညာဦးစီးဌာနဒီဇိုင်းမျိုးချုပ်ဦးမျိုးလွန်ပါအ
ား
ဦးဆောင်ပြီးတော့အားသားသမား9ယောက်နဲ့အတူအုပ်ချုပ်သူကဦးတက်လွန်ပါခင်ဗျအားသားမိရအဲဂျေခုံပြည့်ရဲဂျေကူးရဲဂျူဒိုရဲညားပြည့်ရဲပနတ်ပြည့်ရဲပါခင်ဗျကျွန်တော်တို့ကမနေ့ကသွားကြိုပြီးတော့သူကအားသားရောသူဘရာဇီးအိုလံပစ်ကော်မတီရဲ့အစီအစဉ်နဲ့အားသားရောဆက်သွယ်သွားအားလုံးအဆင်ပြေပါတယ်ဟုတ်ကဲ့အားလုံးသင်္ကြန်မှမှာပဲရှိသောက်ဖွဲ့မှာရှေ့ပြေးဖွဲ့ဆရာတယောက်လည်းရှိပါသေးတယ်။သူ့နာမည်ကဦးကွန်ကြအောင်ပါ။ဟုတ်။သူကဇူလိုင်30ရက်နေ့ကရောက်နေတာခင်ဗျ။ဒီရီယိုဒီဂျနေရိုဟုတ်။သူကတော့ရှေ့ပြေးပေါ့။သူကဒီမှာလိုအပ်တာကြီးဘရာဇီးဘက်နဲ့ချိန်ပြီးတော့သူကတော့ဒီဟိုအားသားဖွဲ့မလာခင်မှာသူကြိုးစီစဉ်လာတာတွေပါတယ်လို့တာပေါ့။အားလုံးပေါင်း10ယောက်ရှိမှာပေါ့။ PG ရဲ့နောက်ဒီရှေ့ပြေးဖွဲ့ကဦးကွန်ကြအောင်နောက်အုပ်ချုပ်သူ2ယောက်ရဲ့ကျွန်တော်အားသားသမား9ယောက်ဆို10ယောက်နောက်ပြီးတော့ဒီမနက်ချန်လာတပတ်ခါလာမသိဘူးကျွန်တော်တို့အိုလံပစ်မှာတိုင်ကွန်ဒိုတိုင်လုံးမဲ့မဆိုးဆိုးများဆိုတော့သူလည်းရအောင်မယ်အရင်တော့ကစားသမားဟောင်းပါဘူးတိုင်ကွန်ဒိုတိုင်နေနဲ့လာ
မြန်မာအားကစားအဖွဲ့ကဝင်းအောင်ရှင်းပြမယ်အားကစားနည်း9မျိုးတဲ့ကတနက်ပြည့်အားကစားနည်းမှာမြန်မာလက်ရွေးစံရဲထွန်းအောင်ညပြည့်အားကစားနည်းမှာဆန်းယူထွေးယူရိုပွဲစဉ်မှာရန်အောင်ဆိုးရေကူးမှာအီအီတက်နဲ့တက်နဲ့တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပြီးပြေကုန်ပြည့်အမျိုးသားပွဲစဉ်မှာဆန်းနိုင်နဲ့အမျိုးသမီးပွဲစဉ်မှာဆွေလီမြင့်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။အခုလိုအားကစားနဲ့ဆင်နေပြီးသွေးစည်းညင်ညွတ်ဖို့အတွက်ရည်ရွယ်ချင်းပါတဲ့အိုလံပစ်အားကစားပွဲတော်ကနိုင်ငံတကာပြိုင်ပွဲမှာမြန်မာပါဝင်နိုင်တဲ့အတွက်ဂုဏ်ယူကြောင်းတမ္မကြီးကပြောပါတယ်
။ကျွန်တော်တို့နိုင်ငံကတော့ဒီလိုပါဝင်ပြီးတော့ရှင်ပြိုင်နိုင်တယ်ဆိုတဲ့ခြေနေကူကကျွန်တော်တို့မှဟိုဘာပဲဖြစ်ဖြစ်ပေါ့အကူအညီကောင်းနေပါပြီခင်ဗျ။အောင်မြင်မှုရတယ်မရဘူးဆိုတာတော့ဒါကျွန်တော်တို့ကဟိုအခြေအနေတွေနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့အနေထားတွေပေါ့အလေးချင်မှုတွေကျွန်တော်တို့ရဲ့အစဉ်တန်းပေါ့နော်ဒါတွေပေါ်မှာမူတည်မှာပါ
Rio Olympic ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ Singapore Sea Games ပြိုင်ပွဲအပြီးကလေးကအားကစားသမားတွေကိုစတင်လေ့ကျင့်ခဲ့တာဖြစ်ပါတယ်2012ခုနှစ် London မှာကျင်းပခဲ့တဲ့ New Delhi Olympic ပွဲတော်တုန်းကမြန်မာအားကစားသမား6ဦးတောက်ရောက်ခဲ့ပြီးပြေခုံပြည့်ဂျူရိုမြားပြည့်တနတ်ပြည့်နဲ့လီလော်ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပေမဲ့ရှုံးနေကြရပါတယ်အခု2016 Rio New Delhi Olympic ပြိုင်ပွဲဟာမြန်မာနိုင်ငံပါဝင်ရှင်ပြိုင်နဲ့18ကြိမ်မြောက် Olympic ပွဲပါ1948ခုနှစ်ကစတင်ခဲ့တဲ့၄နှစ်တကြိမ်နွေရာသီအိုလံပစ်ပွဲတွေမှာမြန်မာကနိုင်ငံရေးအခြေအနေကြောင့်1986ခုနှစ်မှာတော့မတော်ရောက်ခဲ့ပါဘူး